ဒေါက်ဆန်စုကြည်ဟာအခုဆိုရင်အစိုးရအဖွဲ့ဝင်ဝင်ကြီးနေရာယူထားပေမဲ့NLD ဥက္ကဋ္ဌအဖြစ်ဆက်ပြီးတော့ရှိနေမှာဖြစ်တယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်။ဒါပြင်တိုင်းနယ်ပြည်နယ်14ခုကဝင်ကြီးချုပ်တွေဟာNLDပါတီဝင်တွေဒါဖြစ်မယ်လို့လည်းဆိုပါတယ်။တိုင်းနယ်ပြည်နယ်အစိုးရတွေဘယ်လိုဖွဲ့စည်းမလဲဝင်ကြီးချုပ်အညီအစည်းတွေကိုဘယ်တော့သိ နဲ့အစိုးရဖွဲ့ဝင်ဝင်ကြီး18ဦးကိုကန့်ကွက်မဲမရှိအတည်ပြုခဲ့ပါတယ်။ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာအစိုးရဖွဲ့မှဝင်ကြီးအဖြစ်ပါဝင်နေတာကြောင့်တည်သူလွတ်တော်ကိုယ်စားလှယ်နဲ့ပါတီဥက္ကဋ္ဌနေရာကပါနှုတ်ထွက်ပေးရမယ်လို့အများကထင်နေကြပေမဲ့ဖွဲ့စည်းပုံအရပါတီဥက္ကဋ္ဌအဖြစ်စက်ပြေးရှိနေမှာဖြစ်ပြီးပါတီတာဝန်တွေကိုတော့ထမ်းဆောင်ခွင့်ရမှာမဟုတ်ဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်ကမင်းကမန္တလေးတိုင်းလွှတ်တော်အစည်းအဝေးအပြီးသတင်းတော့တွေကိုအခုလိုပြောသွားပါတယ
်။ဘောမန်းနဲ့သုံးနေညမှာပါပါလဲဆိုတော့ဒီတော်သူစိတ်ဝင်ကြီးတူဦးတည်တဲ့နော်အစိုးရဝန်ထမ်းဖြစ်ခဲ့လို့ရှိရင်ဝန်ထမ်းဖြစ်မှအရေးစားယူပြီးမှအမှတ်ယူရပြီဆိုပြီးတော့ဒီတိုင်းပဲရေးတယ်။အဲ့တော့တတလင်းကြီးမှာကျတော့ဒီတော်သူဝန်ကြီးတည်တဲ့နိုင်ငံရေးပါတီတစ်ခုခုအဖွဲ့ဝင်ဖြစ်လို့ရှိရင်ပါတီဤလုံများများကိုပါဝင်ဆောင်ရွက်ခြင်းမပြုရပဲပြောတာပဲနော်။နှုတ်ထွက်ခြင်းမပြုရဆိုတော့မပါပါဘူး။ဆိုလိုက်တော့ဒီလိုတော့ဒီမိုကရေစီဖွဲ့ချုပ်ရေးကောင်ဆောင်တော်အောင်ဆန်းစုကြည်ကကောင်ဆောင်ကောင်ဆောင်ပါပဲ။နော်ပါတီရဲ့လုပ်ငန်းတွေကိုဆောင်ရွက်ခြင်းမပြုတာပဲရှိတယ်။ဖြေသွားလဲရှိခဲ့ပြီဒီဥဒိစိန်လုံးကလည်းအဲ့လိုပဲ။ကျွန်တော်တို့တော့မှတရားဝင်မေးတယ်ဒီတိုင်းပဲဖြေပါနော်။ပါတီလုပ်ငန်းများကိုဆောင်ရွက်ခြင်းမပြု
။တစ်ဆက်တည်းတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေဟာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရသမရကပဲခန့်အပ်ရမှာဖြစ်တဲ့အတွက် NLD ပါတီဝင်တွေပဲဖြစ်မယ်လို့ဒေါက်တာဇော်မြင့်မောင်ကဆိုပါတယ်။
ဆိုပါစို့ဆိုလို့ရှိရင်ရခိုင်မှာနော်ရှမ်းပြည်နယ်မှာနော်ကျွန်တော်တို့ကလွတ်တော်မှာကျွန်တော်တို့အများစုမနိုင်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့ဘိုးမှာကျွန်တော်တို့ကမဲပြတ်တတ်နိုင်ကြတဲ့အတွက်တမတားကဝန်ကြီးချုပ်ကိုခန့်တဲ့အတွက်တိုင်းပြည်သားကြီးအစိုးရဝန်ကြီးချုပ်ကတော့မျိုးရဒမိုကရေစီအဖွဲ့ချုပ်ပုံပဲဖြစ်တယ်အဲ့တော့တိုင်းဝန်ကြီးတွေကတော့ဘာပဲပြောပြောကျွန်တော်တို့ရဲ့အမှတ်တရတင်းမြတ်ရေးပုံမှာဟိုတည်ပြီးတော့တခြားအဖွဲ့ကြီးတွေကတိုင်းအသားပုံပြီးပါမှာပါ
သမရဦးတင်ကျော်ကခက်အပ်တာဝန်ပေးထားတဲ့တိုင်းနယ်ပြည်နယ်ဝင်ကြီးချုပ်အမည်စင်းတွေကိုတော့မတ်လ28ရက်နေ့မှာသက်ဆိုင်ရာလွှတ်တော်တွေကတင်သွင်းမှာဖြစ်ပါတယ်။ဝင်ကြီးချုပ်တွေကိုလွှတ်တော်တွေမှအတည်ပြုပြီးတဲ့နောက်ပြည်နယ်နဲ့တိုင်းအစိုးရတွေကိုသက်ဆိုင်ရာဝင်ကြီးချုပ်တွေကဥဆောင်ဖွဲ့စည်းပြီးလွှတ်တော်ရဲ့အတည်ပြုချက်ရယူမှာဖြစ်ပါတယ်။လက်ရှိမန္တလေးတိုင်းဝင်ကြီးချုပ်အဖြစ်တည်င်းပြေးနေတဲ့NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ဗဟုအလုံးမှုဆောင်အတူရင်မှုအဖွဲ့ဝင်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကဒီနေ့နဲ့တိုင်းအစိုးရအဖွဲ့တွေကို NLD ကပဲဥဆောင်ဖွဲ့စည်းမှာနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောပါတယ်
ကျွန်တော်ဝန်ကြီးချုပ်ဖြစ်တယ်ဆိုတော့ဖြစ်ကောက်ပြနေတာပေါ့နော်ခောက်တာကတော့ဘုံဝမ်းနေနော်ဒီရွေးတော့ခုလောလောဆယ်ထိရတော့ကျွန်တော်ဒီကအမိမတည်သွင်းသေးဘူးပေါ့နော်အဲ့တော့ကျွန်တော်တို့မူကိုက National Reconciliation ဘဟုမှဖွဲ့တာပါနော်အဲ့တော့တိုင်းဒေသကြီးမှာတချို့နေရာမှာပါတော့ပါနော်ကိုတိုင်းဒေသကြီးတိုင်းတစ်ဖက်ခြားပါတီကပါမယ်ဆိုတော့ကျွန်တော်တို့ယူဆလို့မရဘူ
းလက်ရှိထွက်ပေါ်နေတဲ့သတင်းတွေအများဆိုရင်ရခိုင်ပြည်နယ်ဝန်ကြီးချုပ်အဖြစ်ဦးညီပုကချင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ဒေါက်တာခတ်အောင်မန္တလေးတိုင်းဝန်ကြီးချုပ်ဖြစ်ဒေါက်တာဇော်မြင့်မောင်ရန်ကုန်တိုင်းဝန်ကြီးချုပ်ဖြစ်ဦးဖြိုးမင်းသိန်းကရင်ပြည်နယ်ဝန်ကြီးချုပ်ဖြစ်ဒေါ်နန်းခင်ထွေးမြင့်စကိုင်းတိုင်းဝန်ကြီးချုပ်ဖြစ်ဒေါက်တာမြင့်နိုင်ရှမ်းပြည်နယ်ဝန်ကြီးချုပ်ဖြစ်ဒေါက်တာလင်းထွန်းနဲ့မကွေးတိုင်းဝန်ကြီးချုပ်ဖြစ်ဒေါက်တာအောင်မိုးညိုတို့ဖြစ်ပါတယ်ရှင်